မလေးရှားနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုထောင်နဲ့ချီဖြစ်လာနေတဲ့အထက်မြန်မာလူထုမှရာနဲ့ချီကူးစက်နေလို့ကျန်တဲ့မြန်မာလူထုမှတွေမှာပါရောဂါပိုးကူးစက်မှုရှိမရှိလုပ်ငန်းခွင်နေတဲ့အထိလိုက်လံစစ်ဆေးပေးနေတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာလူထုမှတန်ရာရှိကပြောပါတယ်။အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့မလေးရှားနိုင်ငံတွေကကိုဗစ် -19 ကာကွယ်ရေးစီမံစည်းကမ်းတွေကိုမြန်မာလူထုမှတွေအထူးလိုက်နာကြဖို့ကိုလည်းတိုက်တွန်းပါတယ်။ကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။မလေးရှားနိုင်ငံမှာကူးစက်မြန်ရောဂါ COVID-19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးစိုးရိမ်စရာအခြေအနေဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်အယ်ဆူတန်အဗ်ဒူလာကဇန်နဝါရီလ12ရက်နေ့ကလေးကနိုင်ငံကိုအရေးပေါ်အခြေအနေကြေညာထားတာပါ။လက်တလုံးမှာတော့မလေးရှားနိုင်ငံတွေကခရိုင်တွေကိုအသွားအလာကန့်သတ်မှု Amendment Control Order MCO ထုတ်ပြန်ထားပြီးမြို့တော်ကွာလာလမ်ပူအပါအဝင်ပိုးကူးစက်မှုနှုန်းမြင့်မားနေတဲ့မြို့တွေကိုလည်းတင်းကျပ်တဲ့ COVID စီးကမ်းတွေချမှတ်ထားပါတယ်။မလေးရှားအစိုးရရဲ့စီမံချက်နဲ့မြန်မာလူထုမှတွေကြားမှာရောဂါပိုးရှိမရှိလိုက်လံစစ်ဆေးပေးနေပါတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အလို့သမားတန်ရာရှိဦးဝင်းမင်းဆိုကလက်ရှိအခြေအနေရှင်းပြပါတယ်။
လက်ရှိမှာတော့ကျွန်တော်တို့ကတော့ဒီမလေးရှားနိုင်ငံမှာအဓိကမြို့ကြီးဆောင်းမြို့ကိုကျွန်တော်တို့က MCO သတ်မှတ်ထားတာ။အသွားအလာရခိုင်နှုန်းအထက်ပို့ပြီးတော့တင်းကျပ်ထားတာရှိပါတယ်။ပြီးတော့ MCO ကာလကိုလည်းကျွန်တော်တို့ကခုဟာ26ရက်ထိအစသတ်မှတ်ထားတာပေါ့နော်။ February 4ရက်ထိကျွန်တော်တို့တိုးပြီးတော့သတ်မှတ်ထားတာရှိပါတယ်။နောက်တစ်ခုကသူ data လိုက်ဒီအစိုးရစီမံချက်နဲ့ COVID ကိုလိုက်ပြီးတော့ကျွန်တော်တို့စက်ရုံလုပ်ရုံတွေမှာစစ်ပေးနေတဲ့အနေအထားတစ်ခုတော့ရှိပါတယ်။ကျွန်တော်တို့က policy တစ်ခုချမှတ်ထားတယ်။နိုင်ငံသားအလုပ်သမားတွေအားလုံးကိုအလို့ရှင်ရဲ့ကုန်ကျစရိတ်နဲ့ Corona virus စစ်ပေးရမှာပေါ့နော်။အဲ့ဒီမူဝါဒတစ်ခုချမှတ်ထားတယ်။အဲ့ဒါကိုလည်းဒီဘက်ကဒီသက်ဆိုင်ရာအစိုးရရဲ့စူစီယိုဆိုတဲ့ဒီဘက်ကလူမှုကလုံရေးပုံစံမျိုးအဖွဲ့အစည်းကနေပူးပေါင်းပြီးတော့လိုက်ပြီးတော့ကျွန်တော်စစ်ပေးနေတဲ့အစီအမံတွေရှိပါတယ်
။အခုလိုမလေးရှားအစိုးရစီမံတဲ့ COVID-19 ရောဂါပိုးရှိမရှိလိုက်လံစစ်ဆေးနေချိန်မှာမြမအလုပ်သမားတွေကြားမှာလဲ COVID-19 ပိုးကူးစက်နေတာတွေ့ရှိရလို့မြမအလုပ်သမားတွေဘက်က COVID-19 ဆိုင်ရာအရေးပေါ်အခြေအနေဖြစ်လာရင်မြမအတန်ရုံးကိုအမြန်ဆုံးဆက်သွယ်ကြပါလို့လဲအလုပ်သမားတန်ရာရှိဦးဝင်းမင်းဆိုကတိုက်တွန်းပါတယ်
။ကျွန်တော်မြမအလုပ်သမားတွေအနေနဲ့ကတော့အစိုးရစီမံချက်နဲ့လိုက်ပြီးတော့ဆက်ရုံလုပ်ရုံတွေကို COVID ကို live ပြီးစစ်တဲ့အခါမှာပိုးတွေ့တဲ့အရေးတော့ပုံများလာတာပေါ့နော်။အများဆုံးဖြစ်နေတဲ့နေသားတစ်ခုကကျွန်တော်တို့ကကိုဆန်းလက်အိတ်ဆက်ရုံပေါ့300ကျော်လောက်အထိကိုဖြစ်သွားတာပေါ့နော်။မြမအလုပ်သမား300ကျော်သို့တော့ဒီတည်ဆုံးသူမရှိပါဘူး။သူရအသက်မှတ်ထားတဲ့ quarantine center တွေမှာသွားတယ်။ပြီးရင် recovery process အတွက်ကိုသူတို့ဆက်ပြီးတော့ဖောက်ကြည့်တဲ့အနေအထားတစ်ခုမှာတော့ရှိနေပါတယ်။ကျွန်တော်ဒီ MCO တင်းကျပ်ထားတဲ့ MCO အမိန့်အောက်မှာကျွန်တော်တို့ hotline phone number တွေကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့ဖြန့်ဝေထားပါတယ်။အတက်နိုင်ဆုံးကျွန်တော်တို့ဝိုင်းဝန်းပြီးတော့ကူညီမှာပါ။ကျွန်တော်တို့24နာရီဖုန်းနံပါတ်တွေဒီဖုန်းတွေကျွန်တော်တို့ဖွင့်ထားပါတယ
်။မလေးရှားရောက်မြန်မာတွေအနေနဲ့ COVID-19 ဆိုင်ရာစီမံစည်းကမ်းတွေကိုအထူးသတိထားလိုက်နာကြဖို့ကိုလည်းအလုံသမားရေးကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကသတိပေးပါတယ်
။အခုကသူကတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဒီဘော်နီယိုကျွန်းဘက်ကရှိတဲ့ဆာလဝတ်တစ်ခုပဲလွတ်တယ်။အဲကျန်တဲ့ပြည်နယ်တွေအပေါ်တော့သူတို့ဒီလော်ဒောင်းချပြီးတော့အဲ့ဒီစီမံစည်းကမ်းတိုင်းသူတို့လိုက်နာမယ်ဆိုပြီးတော့အကုန်လုံးအမိန့်တွေထုတ်ထားလိုက်တယ်ပေါ့နော်။အဲ့တော့စီမံစည်းကမ်းကတော့သူတို့သတ်မှတ်ထားတဲ့ငွေတွေကလည်းကြေညာထားတဲ့အဲ့ဥပဒေတိုင်းလိုက်နာဖို့တော့သူတို့တိုက်တွန်းထားတာတွေပဲရှိတယ်ပေါ့ဟိုအဓိကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေတန်းနိုင်ဆုံးလူစုလူဝေးတွေရှိတဲ့နေရာတွေမသွားကြဖို့ပေါ့နော်အပြင်ထွက်ရင်လည်းကျွန်တော်တို့မတ်ဆက်ပြီးသွားကြဖို့ပေါ့သူ့နိုင်ငံသားတွေလည်းတော်တော်များများဖြစ်တယ်နိုင်ငံသားတချို့တွေလည်းဖြစ်တဲ့ခါကျတော့အဲ့လိုမျိုးကိုယ်ကကာကွယ်ထားနိုင်မှတော်ယုံကြမှာလေ
အခုဆိုရင်တော့မလေးရှားနိုင်ငံထဲမှာ COVID-19 ကူးစက်တဲ့လူနာတွေများပြားလာတဲ့အတွက်ဆေးရုံဆေးခန်းတွေမှာပါနေရာမလုံလောက်မှုတွေဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုအခြေစိုက် John Hopkins ဆေးသက္ကတူရဲ့ကမ္ဘာလုံးဆိုင်ရာ Corona Virus COVID-19 ကူးစက်မှုနှုန်းလေ့လာစစ်တမ်းကောက်ယူနေတဲ့စင်တာရဲ့ထုတ်ပြန်ချက်အရ January 22ရက်နေ့ထိမလေးရှားတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်းက13,600ကျော်ရှိနေပြီး COVID ကြောင့်သေဆုံးသူပေါင်းက660ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မစုမမ